အာရှမှာဖြစ်တဲ့အကြောင်းအရာအများစုက21ရာစုရဲ့သမိုင်းဖြစ်ရတွေအဖြစ်မှတ်တမ်းတင်သွားမှာဖြစ်သလိုအဲဒီတမိုင်းမှတ်တမ်းထဲမှာအရှေ့တောင်အာရှမှာဖြစ်တဲ့ကိစ္စတွေကအများကြီးပါဝင်နေမှာဖြစ်တဲ့အတွက်အမေရိကန်ပြည်ထောင်စုကအာရှပစိဖိတ်ဒေသနဲ့ထိတွေ့ဆက်ဆံသွားဖို့အခိုင်အမာတန်ဋိဌာန်ချထားတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါတယ်သမရဘရက်ဥပမာအနေနဲ့လည်းနိုဝင်ဘာလမှာကျင်းပဖို့ရှိတဲ့အရှေ့အာရှထိပ်သီးစည်းဝေးပွဲကိုတက်ရောက်ဖို့စိတ်အားတန်နေတယ်လို့နေပြည်တော်မှာစနေနေ့ကကျင်းပတဲ့အမေရိကန်နဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအဆင့်ဆွေးနွေးပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားခဲ့ပါတယ်အပြည့်စုံကိုတော့မတ်စုမြတ်မောင်ကဆက်ပြီးတင်ပြပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်နိုင်ငံသားရေးဝန်ကြီးတယောက်အနေနဲ့မြန်မာနိုင်ငံကိုပထမဆုံးရောက်လာတဲ့ဝန်ကြီးကယ်ရီဟာစနေနေ့ကနေပြည်တော်မှာကျင်းပတဲ့အမေရိကန်နဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများစည်းဝေးပွဲမှာမြန်မာနိုင်ငံရဲ့စိန်ခေါ်မှုတွေကိုဆက်ပြီးတော့ကူညီသွားမယ်အကြောင်းနဲ့အာရှပစိဖိတ်နိုင်ငံတွေနဲ့ဆက်ဆံရေးကိုအမေရိကန်ကဘာကြောင့်အလေးထားတယ်လဲဆိုတာကိုအခုလိုပြောကြားသွားခဲ့ပါတယ
်။ Myanmar tackles the challenges ahead. I want the people of Myanmar to know that they have the support and the friendship of the United States.
ရှစ်ဆက်တွေ့ရမယ်စိန်ခေါ်မှုတွေကိုမြန်မာပြည်သူတွေရင်ဆိုင်ဖြေရှင်းရမယ်တစ်ချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုရဲ့ထောက်ခံကူညီမှုနဲ့ခင်မင်ရင်းနှီးမှုကိုဆက်လက်ရရှိသွားမယ်ဆိုတာကိုမြန်မာပြည်သူတွေကိုကျွန်တော်သိစေချင်ပါတယ်။21ရာစုတမိုင်းဖြစ်စဉ်ထဲမှာအာရှမှာဖြစ်ပျက်တဲ့အကြောင်းအရာအများစုကတမိုင်းမှာတွင်ကြံရင်မှာဖြစ်တာနဲ့အတူအရှေ့တောင်အာရှမှာဖြစ်တဲ့ကိစ္စတွေကတမိုင်းထဲမှာအများကြီးပါဝင်နေမှာဖြစ်ပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုကအာရှပစိဖိတ်ဒေသနိုင်ငံတွေနဲ့ထိတွေ့ဆက်ဆံသွားမယ်ဆိုတဲ့ခိုင်မာတဲ့တန်ဋိဌာန်ဆက်ပြီးချထားဆဲဖြစ်ပါတယ်။အာရှဒေသတစ်ခုလုံးမှာငြိမ်းချမ်းရေးတာယာဝါပြောရေးနဲ့ဒေသတွင်းတသားတည်းဖြစ်ရေးမှာအာဆီယံအဖွဲ့ကြီးရဲ့အခမ်းအနားကအရေးကြီးလာပါတယ်
။နိုဝင်ဘာလကျရင်ကျင်းပဖို့ရှိတဲ့အရှေ့အာရှထိပ်သီးစည်းဝေးပွဲကိုတက်ရောက်နိုင်ဖို့သမ္မတဘရက်အိုဘားမားကစိတ်အားထက်သန်နေတယ်ဆိုတာကိုလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကမင်းကွန်းထဲမှာပြောကြားသွားပါတယ်။အာဆီယံဒေသတွင်းရေရှည်တာယာဝါပြောရေးအမေရိကန်ပြည်သူတွေနဲ့တခြားနိုင်ငံအများကပြည်သူတွေအလုတ်အကင်အခွင့်အလန်းတွေရလာနိုင်မဲ့အာဆီယံစီးပွားရေးအတိုင်းအဝိုင်းကြီးကို2015ခုနှစ်မှာဖော်ဆောင်နိုင်ရေးအတွက်ကိုလည်းအမေရိကန်ကထောက်ခံတယ်လို့ဝန်ကြီးကယ်ရီကပြောကြားသွားပါတယ်။စနေနေ့မနေ့ပိုင်းကနေပြည်တော်ကိုရောက်လာတဲ့ဝန်ကြီးကယ်ရီဟာစနေနေ့အစောပိုင်းမှာပဲသမ္မတဦးသိန်းစိန်ကိုတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံအပေါ်အမေရိကန်ရဲ့တန်ခတ်အရေးယူမှုအများစုကိုဖယ်ရှားလျှော့ပေါက်ပေးခဲ့တဲ့2012ခုနှစ်နောက်ပိုင်းမြန်မာနိုင်ငံကဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့လူ့အခွင့်အရေးအခြေအနေတွေဆက်ပြီးတော့တိုးတက်မှုမရှိတော့တဲ့ကိစ္စကိုအမေရိကန်ကစိုးရိမ်နေဆိုတာကိုသမ္မတဦးသိန်းစိန်နဲ့တွေ့ဆုံစဉ်မှာဝန်ကြီးကယ်ရီကပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနတာဝန်ရှိသူတွေကပြောပါတယ်။လူနည်းစုမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံအကြမ်းဖက်တဲ့ကိစ္စ၊တရေလွတ်လပ်ခွင့်ကိစ္စ၊လွတ်လပ်မျှတအများလက်ခံနိုင်တဲ့ရွေးကောက်ပွဲတွေကျင်းပနိုင်အောင်ဖွဲ့စည်းပုံပြင်ဆင်ရေးကြံ့ကြာနေတဲ့ကိစ္စတွေအပေါ်မှာအမေရိကန်ဘက်ကအဓိကစိုးရိမ်နေတယ်လို့ပြောပါတယ်။အမေရိကန်သမ္မတအိုဘားမားမြန်မာနိုင်ငံကိုနိုဗ ెంబ ာမှာဒုတိယတစ်ခေါက်ရောက်လာခင်အခုလိုမျိုးအမေရိကန်အစိုးရဘက်ကစိုးရိမ်နေတဲ့ကိစ္စတွေကိုထိထိရောက်ရောက်ကင်တွယ်ဆောင်ရွက်ဖို့အမေရိကန်ဘက်ကလိုလားတယ်ဆိုတာကိုသမ္မတဦးသိန်းစိန်ကိုဝန်ကြီးကယ်ရီကရှင်းရှင်းပြောခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အခုလိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီမြန်မာနိုင်ငံကိုရောက်နေချိန်မှာပဲမြန်မာနိုင်ငံရေးစီးပွားရေးနဲ့လူမှုရေးကူးပြောင်းမှုတွေလူ့အခွင့်အရေးအပေါ်လေးစားလိုက်နာမှုတွေခိုင်မာစေဖို့အမေရိကန်ကမြန်မာနိုင်ငံအပေါ်ထောက်ပံ့ကူညီနေတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနကအကြေညာချက်ထုတ်ပြန်ပါတယ်။အလားတူပဲအမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံမှာတာဝန်သိရင်းနှီးမြှုပ်နှံမှုတွေလုပ်ရာကအမေရိကန်စီးပွားရေးလုပ်ငန်းတွေအတွက်ရောမြန်မာပြည်သူတွေအတွက်ပါရေရှည်ခံတဲ့တက်ရောက်မှုတွေရှိလာမယ်လို့ယုံကြည်တဲ့အကြောင်းကြေညာချက်ကိုလည်းစနေနေ့ကထုတ်ပြန်ခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာစနေနေ့ကပဲအာဆီယံဆွေးနွေးပွဲတက်ရောက်နေတဲ့ကနေဒါ၊ဂျပန်၊တရုတ်၊တောင်ကိုရီးယားနိုင်ငံသားဝန်ကြီးတွေနဲ့လည်းသီးခြားစီတွေ့ဆုံခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့သူဟာအာဆီယံဒေသဆိုင်ရာစည်းဝေးပွဲအရှေ့အာရှထိပ်သီးအကြိုနိုင်ငံသားဝန်ကြီးများစည်းဝေးပွဲတွေကိုတက်ရောက်မှာဖြစ်ပါတယ်ရှင်။